မြန်မာနိုင်ငံတွင်ကိုဗစ်တတိယလိုင်းကူးစက်မှုမှာကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းမြင့်တက်လာနေတဲ့အတွက်နေဆက်တင်မှာရှိတဲ့ထိုင်းနိုင်ငံသားတွေဟာမြန်မာနိုင်ငံကနေပြန်ထွက်ခွာလာကြပါတယ်။ဒီလိုပြန်ထွက်ခွာလာကြရမှာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တစ်ဖက်ကမြောက်ရီမြို့ကကာစီနိုလောင်းကစားရုံမှာအလုပ်လုပ်ကန်နေတဲ့ထိုင်းနိုင်ငံသူ10ဦးကိုဇူလိုင်လ26ရက်နေ့မှာပဲဖမ်းမိခဲ့ကြောင်းရောင်ကြီးဥလုပ်သမားအဖွဲ့ရဲ့မဲဆောက်ရုံတာဝန်ခံဦးမိုးကျော်ကအခုလိုပြောပြပါတယ်
။ဒီကူလာကဒီနေ့မှာတရားမဝင်ထိုင်းနိုင်ငံလူနေကိုပြန်လာတဲ့ထိုင်းနိုင်ငံသားအမျိုးသမီး10ဦးကဆိုရှင်မြောက်ဝီဘက်မှာရှိတဲ့မြန်မာနိုင်ငံမြောက်ဝီဘက်ချမ်းမှာရှိတဲ့ဒီလောင်းကစားရုံလေးပေါ့နော်ကာစီနိုမှာအလုပ်တဲ့ဒီဝန်ထမ်းလေးလို့သိရတယ်။ဒီမျိုးသမီးအဲ့ဘက်မှာသွားပြီးလှုပ်လှုပ်ကန်နေတဲ့လူမျိုးစုသိရတယ်။အဲ့ဒါတရားမဝင်လမ်းကြောင်းကိုဝင်ရောက်လာတဲ့အခါကျတော့သက်ဆိုင်ရာဒီထိုင်းနယ်ကြားဆောင်တဲ့စစ်တပ်ကနေပြီးတော့ဒီလိုစစ်ဆေးကြည့်ရှိပြီးတော့ဖမ်းကြည့်ရတယ်ရှိတယ်ပေါ့လက်စနေရာမှာတွေ့တယ်ပေါ့သူတို့ဖော်ပြတာကတော့ကြောင်းငင်းထဲမှာတွေ့တယ်အဲ့ဒါကျတော့သူတို့ကကိုဗစ်တန်တရားရှိတာမရှိလားဒေသနာဥပဒေနဲ့စစ်ဆေးမှုကလည်းရှိတယ်ဆိုဆိုတော့သူတို့ထုတ်ပြန်ထားတာရှိပါတယ်ဗျဟုတ်
ထိုင်းမြန်မာနယ်စပ်မှာလည်းအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်မှုတွေဖြစ်နေတာကြောင့်မဲဆောက်ကပြည်သူတွေအနေနဲ့တက်နိုင်ရင်အပြစ်မထွက်ပဲကျန်းမာရေးဝန်ထမ်းတွေထုတ်ပြန်ထားတဲ့စီးနှင်းတွေတိုင်လိုက်လာပြီးပူးပေါင်းလိုက်လာပေးဖို့ကိုလည်းထုတ်ပြန်ထားပါတယ်။ဇူလိုင်လ26ရက်နေ့မှာတော့မဲဆောက်မြို့မှာကိုဗစ်ကူးစက်သူလူရေ90ကျော်ရှိကြောင်းကိုဗစ်အတည်ပြုလူနာကတော့2500ကျော်ရှိနေပါတယ်။ဒီထဲမှာကူးစက်သူအများစုကတော့မြန်မာရှေ့တောင်လူသမားတွေဖြစ်နေကြပါတယ်။ထိုင်းတနိုင်ငံလုံးမှာတော့ကိုဗစ်အတည်ပြုလူနာ9,12,600ကျော်ရှိနေပြီးဇူလိုင်လ26ရက်နေ့တနေ့ထဲမှာပဲကူးစက်သူ15,000ကျော်ရှိနေပါတယ်။တနိုင်ငံလုံးအနှံ့သေဆုံးသူစုစုပေါင်းကတော့4,100ကျော်ရှိလာပြီးဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။